တူရကီအာဏာပိုင်တို့ကဓာစင်နဲ့ချီတဲ့သတင်းထောက်တွေကိုထပ်ဖန်ဖို့အမိန့်ထုတ်ပါတယ်။ဒီလအစောပိုင်းတူရကီနိုင်ငံကဆင်အာနာဒီဂျိုးပန်းမှုကိုအဓိကအစီအစဉ်သူလို့ဆိုရကပြောဆိုနေတဲ့အမေရိကန်အခြေဆိုင်မွတ်စလင်ဘာသာရေးဆရာနဲ့အဆက်ဆက်ရှိတဲ့ဆိုတဲ့ဆွဆွဲချက်နဲ့သတင်းထောက်တွေကိုဖန်မိန်ထုတ်တာဖြစ်ပါတယ်။ဗုဒ္ဓဟူးနေ့မှာအ ਨੇ ဆုံးသတင်းတော်တရားအဖန်ခံရပြီးတူရကီရဲ့အကြီးဆုံးသတင်းစာဇာမန်ရဲ့စာဒီအဖွဲ့ဝင်ဟောင်း58ယောက်ကိုလည်းဖမ်းမိထုတ်ထားပါဗျ။မလအတွင်းမှာတူရကီတရားရုံးတစ်ခုကဇာမန်သတင်းစာကိုအစိုးရကထိန်းချုပ်ဖို့အမိန့်ချမှတ်ခဲ့ပြီးတဲ့နောက်မကြာခင်မှာပဲသတင်းစာထက်ရဲ့ယုံတွေကိုရဲကဝင်ရောက်စီးနင်းခဲ့တာပါ။အမေရိကန်မှာအခြေစိုက်တဲ့မွတ်စလင်ဘာသာရေးဆရာဖာတူလာဂူလန်ရဲ့ဘာသာရေးဆိုင်ရာလှုပ်ရှားမှုတွေနဲ့ဒီသတင်းစာကြီးကအတော်လေးပတ်သက်ဆက်နွယ်ခဲ့ပါဗျ။အစိုးရကသတင်းစာကိုထိန်းချုပ်လိုက်ချိန်ကစပြီးတော့သတင်းစာကြီးမှာအစိုးရလိုလားတဲ့ဘက်ကိုဇောင်းပီးရေးသားလာတာပါဒီသတင်းပါအစောပိုင်းတုန်းကသတင်းတောက်42ယောက်ကိုဖမ်းဆီးဖို့တူရကီအစိုးရကဖမ်းမိန်ထုတ်ခဲ့ပြီးဒီထဲက16ဦးကိုအာဏာပိုင်တွေကထိန်းသိမ်းပြီးဖြစ်ပါတယ်လူ300နီးပါးတေဆုံးခဲ့ရတဲ့တူရကီဆီယနာတင်ဂျိုးပန်းမှုမအောင်မမြင်ဖြစ်ခဲ့ပြီးနောက်ပိုင်းအစိုးရအရာရှိတွေနဲ့ပညာရေးဆိုင်ရာခေါင်းဆောင်အများအပြားကိုဖမ်းဆီးမှုတွေနောက်ပိုင်းအခုသတင်းတောက်တွေကိုဖမ်းဆီးတာလည်းဖြစ်ပါတယ်